ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတအန်းလူမျိုးရေးတပ်မတော် DNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တို့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်ဒေသခံ 2,000 လောက်ဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားအခုလိုတိုက်ပွဲတွေဖြစ်ပွားနေတာတွေဟာနိုင်ငံအတွက်စိုးရိမ်စရာအခြေအနေတွေဖြစ်နေတယ်လို့ရှမ်းတိုင်းရင်းသားကောင်းဆောင်ဦးခွန်ထွန်းကသုံးသပ်ပါတယ်။
အခုကဘယ်လိုဖြစ်သွားလဲဆိုတော့ငင်းချမ်းကြီးတာယူလိုက်တယ်ငင်းချမ်းရတဲ့လူကလည်းပုံမှန်လေးလေးပြောပြတယ်ဒါကိုအခွင့်အရေးယူပြီးတော့ချဲ့တာဟိုးပြပိုင်းမီရောက်ဘူးဟောချတယ်ဆိုတော့ဒီစစ်ပွဲကတိုင်းနာချင်းလဲပြီးတော့လုပ်နေပြီလေအခုလည်းအေအေနဲ့ချင်းစင်နေဖလားစောင်းနေပြီလေဟိုဘက်မှာလည်းတန်းဘလောင်နဲ့ဟိုဘောဟိုဘက်ကဆက်လာမယ်ဒီဘက်ကလည်းသူ့ဘက်လိုက်လာမယ်ဆိုရင်တော့ဒီခါကပြန်သွားလိမ့်မယ်ပြည်တွင်းလိုဖြစ်သွားမယ်တကယ်တော့အမတ်တမတော်မရောက်ဘူးနဲ့အချင်းချင်းဆော်လို့လေအဲ့ဒါလေဒါကြီးစားမိပွားပဲဒီဟာကဒီကော်စီယူကြောင့်ပဲပိုင်းပေးတယ်တော့ဆွဲပေးတယ်ဆိုတော့လူမြောက်တဲ့တပိုင်းကပြည်နယ်တစ်ခုရချင်းညာတောင်းပလောင်ရချင်းပြီးနေပိုးရတယ် ready တောင်းဖို့ဟာကုလဲဟုတ်နာခကလည်းပြောပြီကျွန်တော်လည်းမပြီးဘူးကျွန်တော်အနောက်မှာနာခရှိတယ်အဲ့လူလည်းနော်တိုင်မရအောင်ပဲဆိုတာဖြစ်လာပြီသူမရောက်နဲ့ညက်လာပြီလေကျွန်တော်ကိုကန်ကလည်းဒါလာအောင်ပဲတိုက်ကူရင်နော်အဲ့ဒါဖြစ်လာအောင်မှာbecause you can't talk to Pierre ah so that blue ma base and blue law
ရှန်တိုင်းသားကောင်းဆောင်ဦးခွန်ထွန်းပြောတော့တာပါရှင်မြန်မာနိုင်ငံမှာတနင်္ဂနွေလုံးပြည့်ရဲ့စာချုပ်ချုပ်ပြီးအနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ကြမယ်လို့ပြောဆိုနေကြတဲ့အချိန်မှာတိုင်းရင်းသားတပ်ဖွဲ့တွေချင်းချင်းကြအခုလိုတိုက်ပွဲတွေဖြစ်ပွားနေတာတွေကမဖြစ်သင့်ဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်ဒေါက်နန်းခင်ထွေးမြင့်ကသုံးသပ်ပါတယ်
ကိုတိုင်းရင်သားချင်းချင်းဖြစ်ကြတယ်ဆိုတာတော့လေဒါပို့တော့ဆိုးသေးတာပေါ့နော်ကို့အချင်းချင်းတွေးတွေ꿰ပြီးတော့ပြန်ဖြစ်တော့တစ်ဖက်ကလူအားရတာပေါ့နော်နောက်ပြီးတော့လေကို့ဒီသားမှာပဲကို့ဖြစ်တယ်ဆိုတော့ကို့ဒီသားကလူတွေပဲဒုက္ခရောက်တာကိုတို့ကဘာဖြစ်လို့တရားနဲ့တရားတော့တော့မှဟိုတဲကြီးခံနေစိတ်တရားနဲ့တရားပေါ့နော်ဒီမှာနားလည်မှုရှိကြတာလေနားလည်မှုရှိတဲ့အခါကျလို့ရှိရင်ဒီလောက်ကြီးတော့မဖြစ်ရတော့လေအခုလိုမျိုးတိုးတက်နေတဲ့ချိန်မှာဆိုဒါတွေကပို့ပြီးတော့မှနားလည်မှုရှိရမှာပေါ့နော်ကိုဒေတာမှရှိတဲ့လူတွေရောကို့အတွက်ကောဒေတာကအတွက်ကောသူတို့အတွက်ကောဘာလို့တက်မှမလဲမကောင်းねဒါတော့မှပြင်းပြင်းထန်ထန်လှုပ်ရှင်ကြတယ်လို့စဉ်းစားလို့တော့မတတ်တော့ဒီနောကတော့နေလို့ရဘူးအခုမှဖြစ်တယ်ဆိုရင်တွေးထုတ်မှုတစ်ဖက်ဘက်ကမျက်ရှိလို့လားတယောက်နဲ့တယောက်အိမ်ချက်တွေကိုမဲတုတ်ပြီးသိခုခိုင်းတယ်လို့မျိုးပေါ့နော်တစ်ဖက်ဘက်ကိုပဲသွားပြီးဆောက်ပေးလိုက်လို့ရှင်တစ်ဖက်ကဆိုရင်ပေါ့ခံရတဲ့ဟာနဲ့တယောက်နဲ့တယောက်ဘလို့ပဲလို့အရင်တော့လေနေလို့ရတာပဲအခုမှပဲထထကြီးဖြစ်ကြတယ်ဆိုတော့လေညဉ့်ညဉ့်ကြီးတော့တော့ခေါ်နေတဲ့အချိန်မှာဒါတွေကအမှန်ဆိုရင်ဖြစ်စရာမလိုတော့ဘူးပါလို့ဆိုရှင်အန်တီရဲ့ငင်းငယ်ခေါ်တယ်အန်တီရဲ့ပေါင်းနေတဲ့အဖွဲ့ကိုအန်တီရဲ့ပုံပြီးတော့နားချပြရအောင်။ဒါတွေကသူတို့ရှိဆိုသူတို့အချင်းချင်းဖြစ်စရာအကြောင်းဘာမှမရှိဘူး။ကိုနဲ့နားလည်မှုယူထားပြီးသူများနဲ့လည်းမဖြစ်ဘူး။ကိုကနားလည်ပြီးအောင်ပြောဆိုပြရမှာပေါ့။မဟုတ်လားငင်းငယ်ရဲ့အတွက်တကယ်လူလားလဲဆိုလို့ရှိရင်လေ
။ရှမ်းပြည်နယ်အတွင်းမှာအရင်ကအစိုးရတပ်တွေနဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာအိုးအိမ်တွေကိုဆုံးခွာထွက်ပြေးခဲ့ကြရပါတယ်။အခုတခါလဲလက်နက်ကိုင်အဖွဲ့အချင်းချင်းရဲ့တိုက်ပွဲတွေကြောင့်သူတို့ရဲ့နေအိမ်တွေကိုစွန့်ခွာရပြန်ပါတယ်ဒီလိုအခြေအနေတွေပေါ်မှာမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ခေါင်းဆောင်ဦးနိုင်ငွေသိန်းရဲ့အမြင်က
မှန်တိုင်းဆိုတော့သူ့နယ်ငတ်နယ်သတ်မှတ်ချက်တွေရှိလို့တယောက်တန်းတယောက်ကျူးကျော်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေသူ့မြင်ငတ်မြင်သတ်မှတ်ထားလို့ဒါလည်းဖြစ်မယ်ဒါမှလို့သူတို့အချင်းချင်းကတော့ဒီလောက်ထိလဲသိဆိုးမှမတင်ဘူးတမိုင်းရကြည့်မယ်ဆိုလို့ရှိရင်ဒါလည်းပဲအစိုးရအနေနဲ့တစ်ဖက်ကမသိမသာဖိအားပေးပြီးတော့ဘာညာလောက်တာလဲဖြစ်ကျင်လဲဖြစ်နိုင်တယ်သူကတော့တိတ်မယုံဒီရှေ့ဆိုရလေဟိုတလောရဆေးဆိုရနေပြီးတော့ RCSS ကိုတွားပြီးတော့ကူတယ်ဆိုတာဒါလုံးဝမကူသိပြီလေဒီလိုကူတဲ့အခါကျတော့တိုက်ရပယောကအများကြီးပါတယ်လို့ဒီလိုသဘောပေါက်တယ်ဒါသဘောထားမယူလို့ဒီလိုဖြစ်တာပဲလို့ဒီလိုပဲသဘောပေါက်တယ်ကိုချင်းချင်းတိုက်တဲ့အခါကိုချင်းချင်းမသိကိုလူမျိုးတွေပဲဒုက္ခရောက်တိတ်ကိုစိတ်မကောင်းဖြစ်တယ်လေအဲ့ပြည်ပြူရလေစာလည်းမတတ်ဘူးမစကားလည်းပြောမတတ်ဘာမှလည်းနားမလဲဒုက္ခမှဒုက္ခပဲနောက်ဆုံးအဓိကကတော့ဒီဖွဲ့စုပုံ2008အကပြင်းကိုပြားမယ်မပြင်းဘူးဆိုဘတော်မှပြည်လည်းမှာမဟုတ်ဘာပြဿနာမှပြည်လည်းမှာမတင်ဘူးအထူးဖြင့်တိုင်းရင်းသားတွေနဲ့တိုင်းရင်းသားမကပါဘူးပြည်သူတွေအားလုံးနဲ့လည်းဘာမှပြည်လည်းမှာမဟုတ်လေဒါကြောင့်မလို့2008ဥပဒေကိုပြင်းကိုပြားမယ်ဖြစ်တဲ့နည်းနဲ့ကိုပြင်ရမယ်လွတ်တော်တွင်းမှာဖြစ်လွတ်တော်အပြင်မှာဖြစ်ချောင်း2008ပြင်ဖို့တက်က
မွန်ဒေတာလုံဆိုင်ရာဒီမိုကရေစီရဲ့ခေါင်းဆောင်ဦးနိုင်ဝေသိမ်းပါရှင် RCSSSA ဖွဲ့ဟာအစိုးရနဲ့ပြည်ခတ်ရစဲရေးလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်ပါတယ်အခုလို RCSS နဲ့ DNL တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရစဲဖို့အတွက်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကလည်းကြားဝင်ညှိနှိုင်းပေးမယ်လို့မနေ့ကသဘောထားကြေညာချက်ထုတ်ပြန်ထားသလိုညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကလည်းကြားဝင်ညှိနှိုင်းဆောင်ရွက်ဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်